ဂျပန်ကမ်းရိုးတန်းမှာအမေရိကန်ဖြတ်သန်းဘောတစ်စင်းနဲ့ကုန်တင်သင်္ဘောကြီးဒီစီးတိုက်မိပြီးသင်္ဘောသား9ယောက်သေဆုံးခဲ့ရတဲ့ပတ်သက်လို့ဒီဖြစ်ရပြီးတနင်္လာနေ့ပါကြာတဲ့အထိဒီသင်္ဘောပေါ်ကဝန်ထမ်းတွေပါကြောင့်တရင်မပို့နိုင်ခဲ့တာလဲဆိုတာကိုစုံစမ်းစစ်ဆေးနေကြောင်းအမေရိကန်နဲ့ဂျပန်ဆွေးရရရှိတွေကပြောပါတယ်သင်္ဘောကြီးနစီးတိုက်တဲ့အကြောင်းကိုမနေ့2နာရီခွဲလောက်မှမှသတင်းပို့လာတာဖြစ်ပေမဲ့တကယ်တမ်းတိုက်ခတ်မိတဲ့အချိန်ကမနေ့2နာရီခွဲဖြစ်တယ်လို့အမေရိကန်နဲ့ဂျပန်အစိုးရရရှိတွေကပြောပါတယ်။ရှာဖွေတွေ့ရှိတဲ့အချက်အလက်တွေအရ ACX Crystal ကုန်တင်သင်္ဘောဟာမနေ့2နာရီခွဲလောက်မှလာရလမ်းဘက် U-turn ပြန်လှည့်ခဲ့တယ်လို့ဆိုပါတယ်။ဒီဖြစ်ရဖြစ်တဲ့အချိန်ဟာလဲစနေနေ့မနက်ခင်း2နာရီခွဲမှဖြစ်ပြီး USS Fitzgerald ကနေသတင်းပေးလာတဲ့2နာရီခွဲဆိုတဲ့အချိန်မဟုတ်ကြောင်းအမေရိကန်မတ်ခွန်းရဲ့ရေတပ်ပြောခွင့်ရတဦးကပြောပါတယ်တင်မောနစီတိုက်မိတဲ့အချိန်မတိုင်ခင်အထိကုန်တင်သင်္ဘောဟာပုံမှန်အတိုင်းလဲပတ်နေခဲ့တယ်ဆိုတာကိုဒီတင်မောနဲ့ပတ်သက်တဲ့အချက်လက်တွေအရသိရတဲ့အကြောင်း Nippon Yusen Company ပြောခွင့်ရနာနာမီမီဂူရိုကပြောပါတယ်အဖြစ်ပြက်တဲ့ပတ်သက်လို့သတင်းပို့ရမှာဘာကြောင့်နှောင့်နှေးခဲ့တယ်ဆိုတဲ့အချက်လက်ကိုတော့မသိရသေးပါဘူးအရေးပေါ်အခြေအနေဖြစ်ခဲ့တာကြောင့်တင်မောဝန်ထမ်းတွေအနေနဲ့ချက်ချင်းဖုံးဆက်အကြောင်းကြားဖို့မတတ်နိုင်တာကြောင့်ဖြစ်တယ်လို့ဒီပြောခွင့်ရကဆိုပါတယ်အခုဖြစ်ရကိုအမေရိကန်ရေတဲ့ကမ်းခြေဆောင်တက်နဲ့ဂျပန်ကမ်းရိုးတန်းနဲ့တည်ယူပို့ဆောင်ရေးဘေးကင်းလုံခြုံရေးဆိုင်ရာဘုတ်ဖွဲ့တွေကစုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ